able to pass through all lanes except for one. Toll booth 14 was destroyed in Saturday's crash. Toll collector CC Han was killed in that crash. Colleagues say that Han was very
Got the Marvin in it. Bibish Daye, Sally Lama, Delanguro, Matunai Mabu, Marcelli, KJ, Kaukane, Jungha, Srinaga, Yindai Mujang, Lungwa, Jesse, Twabari, KJ, Kaukandu, CC Hanga, Eddie, Yindai Mu, Dwin, Tisung, Twabari. သူရဲ့လုတ်ဖော်ကိုင်းဘက်တွေ့ဆိုရစစီဟာတိတ်ကိုလူချစ်လူခင်ပေါ်များပြီးသူခုလုံမျောလင်းပဲကြေကွဲပေါ်ရတည်ဆုံမှုတွေ့ကယ်ထရန်စ်ဘေးဘရစ်လုပ်ငန်းမိသားစုဝင်အားလုံးကယူကျုံမရဖြစ်နေကြပါတယ်လို့အခင်းဖြစ်ပွားရအကြောင်းသတင်းယူခဲ့တဲ့အမေရိကန်ဒေသခံယုတ်တန်လွှင့်ဌာနကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်အချိန်ကတော့မနေ့9:30မိနစ်ဒီဇင်ဘာလ2ရက်စနေနေ့ကပဲဖြစ်ပါတယ်ထရက် Baybridge တရကြီးပေါ်မှာမောင်းနှင်လာရမှာကားငါးစင်းကိုအချိန်နဲ့ဇက်တိုက်တိုက်ခဲ့ပြီးတဲ့နောက်စီစီဟန်တာဝန်ကျနေတဲ့ Toll Gate ဂျုံကိုဝင်တိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့ကဖြစ်ရတဲ့ပတ်သက်လို့ခင်မွန်းဖြစ်သူကိုကျော်ဝင်းနိုင်ပြန်ပြောပြခဲ့တာကတော့
အဲ့ဒီသူ့မှာလောက်ရမယ်နေမဟုတ်ပြင်မဲ့လေသူ့ကိုဖုန်းခေါ်လာတော့သူကသူသွားလောက်ပေးလိုက်မယ်ဆိုပြီးတော့အလုပ်သွားလိုက်တာကျွန်တော်လည်းအဲ့ဒီကအလုပ်ပိတ်တဲ့နေ့ဆိုတော့ကျွန်တော်ရှိနေလို့ရှိရင်သူအလုပ်သွားလို့ရှိရင်ကျွန်တော်အမြဲတမ်းကားမောင်းပြီးတော့တော်တော်ပို့ပေးတယ်လေအဲ့ဒီနေ့မှာကျွန်တော်ကားမောင်းတော့ပို့ပြီးတော့ဒီနိုင်ခွဲတော့ကျွန်တော်သူ့ကိုချပေးပြီးတော့ကျွန်တော်အိမ်ကိုပြန်လာပြီးတော့အိမ်ရောက်ပြီးတော့ခဏပြန်အိတ်ဖို့အိတ်တော့မရသေးတော့ဖုန်းလေးပါလေးနည်းနည်းပါးပါးလုံနေတော့ချိန်မှာမှသူ့အလုပ်ကသူ့ရဲ့အကြီးကကျွန်တော်ဖုန်းခေါ်လာတော့ကျွန်တော်လည်းသူ့အကြီးဖုန်းနံပါတ်မသိတော့ကျွန်တော်လည်းမကင်ဖြစ်မကန်ပြတော့ချစ်ချင်းပဲနောက်ထပ်သူ့အလုပ်ကဖုန်းနံပါတ်တော့ကျွန်တော်ပုံထဲမှာရှိတော့ခေါ်လာတော့ကင်ကြီးလိုက်တော့အဲ့မှာပြောတယ်ကျွန်တော်မိမစီစီအက်ဆီဒန့်ဖြစ်လို့တဲ့မြင်ရလာပါဆိုတော့ကျွန်တော်စိတ်ထဲမှာတော့အော်အက်ဆီဒန့်ဖြစ်တယ်ဆိုတော့သူတမန်ချော်လေကြလာလို့ပါလို့အဲ့လိုမျိုးတိတ်တိတ်မောမောပဲထင်တယ်ကျွန်တော်အေးငါမြင်ရလာခဲ့မယ်ဆိုပြီးတော့ကျွန်တော်အိမ်အောင်မလဲဖြစ်ဘူးအဲ့မှာအိမ်နေဝဲအိမ်နေပဲကားပေါ်ကြီးနဲ့တက်ပြီးတော့မောင်းသွား
ဟုတ်ကဲ့
မောင်းသွားပြီးတော့ဆံပေါ်မှာရောက်တော့ပြန်ကိုယ့်ကိုယ်ပြန်စဉ်းစားမြော်ငါသူ့ဘလို့နေတယ်တော့မမေ့ဖြစ်လိုက်ဘူးဆိုပြီးတော့ချက်ချင်းပြန်ပြီးတော့သူ့လို့ပြန်ဖုန်းခေါ်ပြီးတော့သူ့ဘလို့အချိန်နဲ့ရှိတဲ့သူဘာဖြစ်သွားလဲမေ့တော့အဲ့မှာသူတော့ပြောနင်ကမောင်းနေတယ်စိတ်အေးအေးထားပြီးတော့ပဲကမောင်းကြီးအလုပ်လာခဲ့ပါလို့ပြောကျွန်တော်လည်းအဲ့မှာနည်းနည်းစုပို့ပြီးတော့စိုးရင်လာစိုးရင်လာတော့ကျွန်တော်နည်းနည်းတော့ကားမြင်မြန်လေးမောင်းပြီးတော့ရောက်သွား
โอเค
ยาวอ่ะไอ้มา ambulance or fire truck or PHP ก็อ้ายยောက်นี่จนไอ้อยู่ยောက်แล้วไอ้มาตูรอแล้วตะกะคว่ําแล้วจนไอ้มาถ่ายคายตาเนาะบาผิดอ่ะซิซิเพิ่นมาแล้วโหมิแล้วตูรอนี่แหละอารมณ์อัญญ์วันนี้นี่จนเราตะกะไม่เปล่าไหนจนบอกว่าถ้าซุไอ้ accident ผิดในญามาตั้วลงยามล่ะซะแล้วตั้วลงไม่อยากอูแล้วตูรออารมณ์สงสารซิซิในแหละวะသူရဲ့ဟိုလောက်ပေါ်ကိုင်းပဲပမာဒီရလူတွေလည်းရှိရလေအဲ့မှာနေကြည့်စီစီဘလို့လဲသူပြောသူတို့ငိုနေတော့ကျွန်တော်လည်းအဲ့မှာတိလိုက်စီစီဆုံးဝိုင်းပြီးတော့တိလိုက်ကျွန်တော်လည်းယုံတော့မယုံ
โอเค
ယုံတော့မယုံတော့တော့ပဲကြည့်ချင်တော့ပဲကြည့်ချင်တယ်ပြောသူတို့လည်းကျွန်တော်ဖေးမတော
်ခုလို Call Trans လို့ခေါ်တဲ့ California ပြည်နယ်သယူပို့ဆောင်ရေးဌာနမှာလုံးသက်10နှစ်ရှိသူအသက်46နှစ်အရွယ်မစီစီဟာရင်တိုက်မှုကြောင့်ရုတ်တရက်ကွယ်လွန်ခဲ့မှုအတွေ့ပြည်내အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းနဲ့ဇနီးတို့ကမိသားစုနဲ့အတူထပ်တူထပ်မြဝင်းနေတဲ့အကြောင်းသတင်းလွှာပေးပို့ခဲ့တယ်လို့ကယ်လီဖိုးနီးယားဒီမိုကရက်အထက်လွှတ်တော်မှဒိုင်ယန်ဖိုင်းဆိုင်ကလည်းဝင်းနေကြောင်းသတင်းလွှာပေးပို့ခဲ့ပါတယ်။ဒါအပြင်ကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုရှိပြည်내အုပ်ချုပ်ရေးမှူးရုံးရှိမှလည်းမစီစီဟန်ကွယ်လွန်မှုအတွေ့ဝင်းနေတဲ့အထိတ်မှန်နဲ့အလံတွေကိုတဝက်လွှင့်ထူထားပါတယ်။ကွယ်လွန်သူမစီစီဟန်အတွက်ဝတ်ပြုစုတောင်းပွဲကိုတော့ဒီဇင်ဘာလ10ရက်ပြီးခဲ့တဲ့တောက်ချာနေ့ကဒေးလီစီးတီးမှာကျင်းပခဲ့ပါတယ်။အဲ့ဒီဝတ်ပြုစုတောင်းပွဲအခမ်းအနားကိုကယ်လီဖိုးနီးယားသယူပို့ဆောင်ရေးကြီးကဲမဲလ်ကွမ်ဒေါ်တီလေးတက်ရောက်ခဲ့ပြီးအမှတ်တရစကားပြောကြားခဲ့ပါတယ
်။စီစီဟာထက်မြက်ပြီးတော့စေတနာရှိတဲ့သူရဲ့ရောတဲ့သူတနာကျင်နာတတ်တဲ့သူဖြစ်ပါလေ။သူဟာမိခင်တူဦးဖြစ်တယ်လို့မိတ်ဆွေကောင်းတူတာဝန်ခြေပြွန်တဲ့ဝန်ထမ်းကောင်းတူလည်းဖြစ်ပါလေ။အခုလို့သူကွယ်လွန်သွားတဲ့အတွက်သူ့ကိုအားလုံးကနှမျောမဆုံးဖြစ်ပြီးတော့ လွန်ဆုတ်တရိယာနေကြမှာဖြစ်ပါတယ
်ဇာပနာအခမ်းအနားမှာပြည်내အတွက်တာဝန်ထမ်းဆောင်ရင်းရုတ်တရက်တည်ဆုံခဲ့တဲ့အတွက်ကြောင့်လေနိုင်ငံကကျေးဇူးတင်တဲ့အနေနဲ့စစ်မှုထမ်းတွေကြာဆုံးရင်ဂုံပြူတဲ့အခမ်းအနားဤသူအထူးဂုံပြူတပ်ဖွဲ့ဝင်၄ဦးတို့ကလာရောက်အလေးပြုပြီးပြည်내ရဲ့အလံကိုကွယ်လွန်သူရဲ့ခင်မွန်းဖြစ်သူကိုကျော်ဝင်းနိုင်ကိုပေးအပ်ခဲ့တယ်လို့သိရပါတယ်ကိုကျော်ဝင်းနိုင်ပြောပြခဲ့တာက
အဲ့ဒီစီရဲ့ဟိုအခမ်းအနားမှာကဲထွန်းလူကြီးရဲ့စကားပြောပြီးတော့အဲ့မှာကဲထွန်းအော်နာက၄ယောက်ကဝင်လာပြီးတော့စီစီကိုအလေးပြုတယ်အလေးပြုပြီးတော့ရှင်တို့၄ယောက်၄ယောက်စီစီရဲ့အကောင့်ပေးနာမှာခဏမတက်ရက်တယ်ပြီးတော့ရှင်အခြားစကားပြောပြီးတဲ့လူတွေအားလုံးပြီးတော့ကျွန်တော်အဲ့စီစီဆုံးတဲ့နေုံကကက်ပတန်ဘီလ်ဂျီမာထူထားတဲ့ကယ်လီဖိုးနီးယားဖလက်ကိုကျွန်တော်ခောက်ပြီးတော့ကျွန်တော်ကျေးမှလာပြီးတော့တူထောက်ပြီးတော့ကျွန်တော်လာပြီးတော့ပေးပါလေ
။ကွယ်လွန်သူဇနီးတဲ့မတ်စီစီဟန်ကိုခင်မွန်းဖြစ်သူက15နှစ်ခရက်ကတဖက်တာသဘောကျခဲ့သူဖြစ်ပြီးကိုကျော်ဝင်းနိုင်တို့မိသားစုဟာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်ခဲ့ရကနှစ်နှင်းငယ်ကြာမှသူမြန်မာနိုင်ငံကိုပြန်အလဲသွားရကနေပြန်ဆုံစည်းပြီးမတ်စီစီဟန်နဲ့လက်ထခဲ့တာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပြီးမတ်စီစီဟန်အနေနဲ့ကိုဘွားကိုထူထောင်ဖို့ကြိုးပမ်းပြီးပညာစီးပူးတဲ့အတွက်ကြောင့်လေအများအတူယူစရာဖြစ်ခဲ့တယ်လို့ခင်မွန်းတဲ့ဖြစ်သူကပြောပြခဲ့ပါတယ
်2002မှာသူဒီကိုရောက်လာပြီးတော့သူကြောက်တက်ချင်းနဲ့ပြောတော့ပမာပြီးမှတော့သူတင်ချာနဲ့ဝတ်ရပြီးသွားပြီလေကြောက်တက်ချင်းနဲ့ဆိုတော့ကျွန်တော်ပထမဆုံးလာချင်းတော့အသက်ကြီးတဲ့လူတွေရောက်ပြီးရတော့တက်တဲ့ကြောက်ပေါ့အဲ့လိုမျိုးအင်္ဂလိပ်စာဟုတ်ကလာပြောတော့အောင်လို့တင်းနေနေရမှာ哦သူစားပြီးတော့ကျောင်းသားတက်တယ
်
သူနည်းနည်းပပစကားထွက်လာတော့ Skyline College ဆိုတဲ့အဲ့ college ကိုသူသွားပြီးတော့တက်တယ်လုံးနှစ်လား၄နှစ်လားမသိတက်လိုက်ပြီးတော့ရှင်သူ accounting မှာသူ certificate နဲ့ AA degree ကိုရလိုက်တယ
်
အဲ့ဒါ2009ခုနှစ်မှာ哦ရလိုက်တယ်2009ခုနှစ်မှာလည်းသူကျွန်တော်တို့ရဲ့သမီးလေး Ashley ကိုမွေးတယ
်
မွေးပြီးတော့ graduation ခမ်းနားအဲ့အမီမွေမွေကင်းစားလေးပဲပေါ့နေ့ရက်3ရက်လောက်ပဲရှိအဲ့မှာသူဖွဲ့သွားရည်တိုက်တယ်။3လလလာမသိကြတော့သူကဲထွန်းမှာစပြီးအလုပ်လုပ်ပြီးတော့အဲ့ပြီးခဲ့တဲ့လအကြီးဆို2019ဆိုတော့သူ10နှစ်လောက်အလုပ်လုပ်လိုက်တာပေါ့ကဲထွန်းမှာ
။
သူကတော့ဘယ်လိုခေါ်မလဲ။ပွင့်လင်းတယ်လူကြီးသူမဟုတ်လည်းအရင်ယူသေးတယ်။ဒါမလို့သူနဲ့တွေ့တဲ့လူတွေသူ့ကိုချစ်ခင်ကြလူကြီးတွေဆိုသူ့ကိုနမူနာပြောတာပေါ့ဒီစီလိုမျိုးလောက်ဒီနိုင်ငံရောက်တယ်။ကြောင်းသက်ပြီးပွဲရအောင်လုပ်ပြီးလို့ရှိရင်အလုပ်ကောင်းရအောင်လုပ်လို့အမြဲတမ်းပြောကြတယ်။သူ့ကိုနမူနာထားပြီးတော့လေ
။မဆီစီဟာအနေနဲ့ဆယ်နှစ်အရွယ်သမီးဖြစ်သူ Ashley ကြိုင်ရင်ခဲ့တာဖြစ်ပါတယ်။မဆီစီဟာအခုလိုပြည်နေရဲ့တာဝန်ကိုကျေပွန်းစွာထမ်းဆောင်ရင်းရုတ်ရက်ကွယ်လွန်ခဲ့မှုအတွေ့ Caltrans လို့ခေါ်တဲ့ California ပြည်နယ်ရဲ့တည်ယူပို့ဆောင်ရေးရုံးချုပ်နေရာရှိမှာတခြား Caltrans မှာတာဝန်ထမ်းဆောင်ရင်းတည်ဆုံးခဲ့သူ36ဦးတို့အမည်နဲ့အတူကပီးထိုးမှတ်တမ်းတင်ထားတယ်လို့လည်းခင်မွန်းတဲ့ကိုကျော်ဝင်းနိုင်ကပြောပါတယ
်ဒီကက36ယောက်မြောက် Caltrans Employee အလုံးလုံးနဲ့အသက်ဆုံးရှုံးရတဲ့အတွက်သူ့ရဲ့နာမည်ကို Supplement မှာရှိတဲ့ Caltrans Main Office ရုံးချုပ်ဝင်ဝင်ချင်းရှိမှာဒီရဲ့နာမည်က36ယောက်မြောက်နေရာမှာ CC ရဲ့နာမည်ကိုကပီးထိုးတာပဲလေ
မစီစီဟာအခုလိုတည်ဆုံးမှုတွေဝင်းနေတဲ့အချိန်မှနေနဲ့လေလုတ်ဖို့ကိန်းပဲ့တွေကလိမ္မော်ရောင်ဖဲကျိုးတစိ့တွေကိုရင်ပတ်မှတက်ပြီးသူ့မိသားစုကိုစား GoFundMe ဆိုတဲ့အလှူငွေကိုလည်းစတင်ကောက်ခံလျက်ရှိပါတယ်။ဒါ့အပြင်အရေးကြီးဆုံးကတော့သူ့ကြေကွက်ပေါ်ရာကွယ်လွန်မှုအတွက်တိုးကားဂိတ်တွေမှာအခကျင်းဝေးကောက်ခံမှုကိုလူတွေအစားဆက်နဲ့ကောက်ခံဖို့စနစ်ကိုစတင်နိုင်ဖို့ကြိုးပမ်းမှုတွေလည်းစတင်လာတာတွေ့ရကြောင်းတင်ပြရင်းဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger Not enough